မင်္ဂလာပါရှေးကနေစာရင်စာနေစင်းလောကမှာသတင်းစာတွေကြားနေတွေပုံများလာတာကိုဝမ်းသာစရာလို့သဘောပေါက်မိပါတယ်သတင်းစုံကိုရှုထောင့်စုံအမြင်စုံကိုသုံးသပ်ကြဝေဖန်ကြတာဖတ်ရတော့ဗဟုသုတအပြင်စဉ်းစားစရာစဉ်းကျင်စရာတွေလည်းတိုးလာတာပေါ့ဒါပေမဲ့စေတနာအရာကြီးကြီးအတတ်ပညာအရာကြီးကြီးသတင်းလောကနဲ့ပတ်တန်တဲ့သူတွေကအများကြီးနေမှာပါစေတနာအရာဆိုတာကနိုင်ငံကောင်းကျိုးရှေ့ရှုဖို့စာနယ်ဇင်းစင်ပေါ်ကိုတက်လာတာမဟုတ်ဘဲပုံကိုယ်ရေးအာဃာတအရင်ခံပြီးနိုင်ငံရေးလူတွင်ကျယ်လှုပ်ချင်တာတို့စီးပွားရေးအပွားကြံကျင်တာတို့ကိုဆိုလိုတာပါအတတ်ပညာဆိုတာမှာစနစ်တကျပို့ချပေးမယ်စာနယ်ဇင်းအတတ်ပညာဌာနမရှိတော့အများစုကမြေဆန်းခရမ်းပြိုကြရတာမို့အားနည်းနေမှာကိုနားလည်နိုင်ပါတယ်ဒါပေမဲ့ကို့စာကို့မြန်မာစာလို့အော်ဟစ်ကြွေးကြော်နေတဲ့စာကိုဖြောင်းအောင်မရေးတတ်တာတွေကတော့စဉ်းစားစရာဖြစ်လာပါတယ်ဒါကြောင့်အခုတလောတွေ့ရတဲ့အမှုမဲ့အမှတ်မဲ့အရေးသားတချို့အကြောင်းကိုဒီတစ်ပတ်ဝိုင်းဖွဲ့လိုက်ချင်ပါတယ်ရှင်းလင်းဖို့ဆိုတာစာရေးသားရဲ့အသက်ပါပဲစာရေးတဲ့ဆိုကလေးကစာဖတ်မဲ့သူကိုတခုခုပြောပြတာပါပဲဖတ်မဲ့သူကကိုယ်ကိုလူကိုယ်တိုင်တွေးခွင့်ရခြင်းမှရမယ်ဆိုတာစာရေးရင်နှလုံးသွင်းရတယ်လို့စကားပြေချမ်းတွေကဆိုပါတယ်တွေးခွင့်ရရင်တော့နားမလဲတာရှိတဲ့အခါစာဖတ်သူကကောက်ခါငင်းကားမေးလို့ရတာပေါ့တွေးခွင့်မရတော့ကိုယ်ကိုဘဲစာဖတ်သူကမှပြန်မင်းနိုင်တာမျိုးမဟုတ်ပါဘူးဒါကြောင့်ကိုရေးကလေးကရှင်ငနေလင်းငနေနေအောင်ရေးဖို့စာရေးသူမှာတာဝန်ရှိတယ်လို့ဆရာများပို့ချတာကိုနားယူဘူးပါတယ်အခုတော့စာနယ်ဇင်းတွေမှာမရှင်းမလင်းတာမကြမကြတွေ့နေရတတ်ပါတယ်အဲ့ဒီတဲကနမူနာတစ်ခုကိုဒီမှာပြလိုက်ပါရစေခင်မင်းရင်းနေသူနဲ့အရက်အတူတောက်ပြီးပြန်လာစဉ်လမ်း၌စကားများရန်ဖြစ်ရာတွင်ဇနီးဖြစ်သူရောက်လာပြီးယောက်ျားဖြစ်သူလက်သီးဖြင့်ထိုးခံရသောကြောင့်ဓာဖြင့်ဝင်ထိုးပြီးထွက်ပြေးသွားသည့်လင်မယားနှစ်ယောက်အားဖမ်းမမိသေး။အခုဖတ်ပြလိုက်တာဟာသတင်းမဟုတ်သေးပါဘူး။သတင်းကောင်းစင်ပါ။သတင်းကောင်းစင်ဆိုတာတူတူတုတ်တုတ်ရှင်းရှင်းလင်းလင်းဖြစ်ရမယ်ဆိုတာစာနယ်ဇင်းစရာတိုင်းနားလေလက်ခံပြီးသားပါ။အခုတော့ရှေရှေလျားလျားရှုပ်ရှုပ်ထွေးထွေးဖြစ်နေတာသတိထားမိပါလိမ့်မယ်။ဝဲကြတစ်ခုတည်းမှာပဲပြုတ်သူကတားပုတ်တွေကများနေပါတယ်။ဘယ်သူကဘယ်သူကိုဓာတ်နဲ့ထိုးမှန်းရုတ်တရက်တိဖို့မလွယ်ပါဘူး။အမှုလိုက်တဲ့တာဝန်ရှိသူတွေသာဒီလိုအရေးသားမျိုးဖတ်ရရင်တရားခံရှာတွေ့ဖို့မပြောနဲ့အမှုသွားအမှုလာကိုနားလေဖို့အခက်အခဲကြုံရပါလိမ့်မယ်ဒီလိုမရှင်းမလင်းဖြစ်လာနိုင်တဲ့အကြောင်းတွေထဲမှာပုတ်အထားသူမှားတာတို့အတုံးအနှုံးမမှန်တာတို့တွေလည်းပါလာတတ်ပါတယ်အရင်ရင်စကားဝိုင်းတွေမှာတာတကတချို့ပြပြီးအစီရင်ခံခဲ့ဘူးပါတယ်ဒါပေမဲ့အများဆင်ခြင်နိုင်အောင်လောလောလတ်လတ်တွေ့ရတဲ့တာတကတချို့ကိုအခြေခံပြီးထပ်ဝိုင်းဖွဲ့လိုက်ပြရစေအောင်အခုတလောဖက်မိတဲ့အထဲမှာပုတ်အထားသူအမှားတစ်ခုကိုထောက်ပြပါရစေနိုင်ငံပိုင်သတင်းစာကြီးတစ်စောင်းမှာစောင်းမရှင်တူဦးရေးတဲ့စာရဲကပါပဲစောင်းမရှင်ကရှေးခေတ်တက္ကသိုလ်အဆောင်ထမင်းစားကန်းတွေစီကန်းကြီးပုံအကြောင်းရေးထားပါတယ်အဲ့ဒီမှာစွတ်ကျဲအင်ဂျီနဲ့ရှက်အင်ဂျီမပါပဲထမင်းစားကန်းမဝင်ရလို့ရေးထားပါတယ်စွတ်ကျဲအင်ဂျီနဲ့ရှက်အင်ဂျီမပါပဲဆိုတော့အပေါ်ပိုင်းအင်ဂျီမပါပဲထမင်းစားကန်းမဝင်ရတာကိုဆိုလိုလေသလားအဲ့ဒီလိုတွေးစရာပါစောင်းမရှင်တကယ်ပြောချင်တာကအဲ့ဒီလိုမဟုတ်ပါဘူးဆိုချင်တာကထမင်းစားကန်းဝင်ရင်ရှက်အင်ကြီးဝစ်ကိုဝစ်ရမှာကိုဆိုလိုတာပါရှက်အင်ကြီးမပါပဲဆွတ်ကျဲအင်ကြီးနှင့်ထမင်းစားကန်းမဝင်ရလို့ဆိုမှမဝင်ဆိုခြင်းတဲ့စကားစာဖတ်သူစီကိုအမှန်ကန်ရောက်မှာပါအတုံးနှုံးအချို့ချော်တော့အတော်ကလေးတွေးမိပါတယ်တချို့ကအင်္ဂလိပ်ဘာသာကနေဓာတ်ရိုက်မြန်မာပြန်လိုက်လို့မတော်မတည့်ဖြစ်တာတချို့ကကိုသုံးတဲ့စကားရဲ့အဓိပ္ပာယ်ကိုစစ်စစ်ဆက်ဆက်မစင်ကျင်မိလို့ဖြစ်တာတွေပါအင်္ဂလိပ်ဘာသာကနေမြန်မာပြန်ပုံနမူနာတစ်ခုနှစ်ခုကြည့်ရအောင်အခုကွန်ပျူတာမြန်မာစာရေးဖို့ဖောင့်နေနဲ့ပတ်သက်လို့ဆိုပါတော့ Google မှာဖြင့် default သုံးလို့ရတယ် Facebook မှာဖြင့် default သုံးလို့ရတယ်စသဖြင့်ပြောလို့ရှိပါတယ်အင်္ဂလိပ်ဘာသာမှာတော့ support ဆိုတဲ့စကားသုံးပါတယ် support ရဲ့အဓိပ္ပာယ်ကိုမြန်မာအဘိဓမ္မာဖော်ပြတာကိုကိုရေငငယ်ကစက်မှတ်ခဲ့ရတာကထောက်ပံ့ပေါ့ဒီတော့သတင်းမှာ Facebook ကဇော်ဂျီ font ထောက်ပံ့လို့ရေးပါတယ်တလွဲတွေးစရာကြီးပါဇော်ဂျီ font သမားတွေငွေကြီးလိုနေလို့ Facebook က ထောက်ပံ့နေလို့ထင်စရာဖြစ်ပါတယ်ခေတ်သစ်အင်္ဂလိပ်အဘိဓာန်ကြည့်ရင်တော့ကွန်ပျူတာသုံးဘာသာစကားအနေနဲ့ခွင့်ပြုအလောင်းလို့အဓိပ္ပာယ်ရတဲ့အကြောင်းထပ်ဖြည့်ထားတာတွေ့ရမှာပါ Facebook မှာဇော်ဂျီဖုန်သုံးလို့ရပြီလို့ရေးလိုက်ရင်မြန်မာဘာသာစကားစစ်စစ်အသံပေါက်လာမှာပါဒီလိုပဲဝန်ထမ်းလာစာငွေနှင့်ချင်းမြင့်ငွေတိုးချဲ့ရန်လို့တွေ့ရပါတယ်လာစာငွေတို့ချင်းမြင့်ငွေတို့ကတိုးချဲ့ရမယ်ဟာရီမဟုတ်ပါဘူးတိုးပေးရမယ်တိုးမြင့်ရမယ်ဟာရီပါအင်္ဂလိပ်ဘာသာကဘာသာပြန်တာပဲလားမြန်မာမဆန်းအောင်တမင်စူးစမ်းလိုက်တာပဲလားအတိအချမသိပါဘူးနောက်ပြီးမတော်မတည့်အသုံးနှုန်းတစ်ခုနှစ်ခုကိုလည်းကြည့်ကြပါဦးမယ်အသုံးနှုန်းမှာကြည့်ကြမှန်ကန်ဖို့ကအရေးကြီးပါတယ်အရေးကြီးလို့ပဲအရင်တုန်းကနေစွဲလို့ရေးရာကအခုရက်စွဲလို့ပြောင်းရေးနေကြပါပြီရက်စွဲဆိုတာတနင်္လာအင်္ဂါဆိုတဲ့နေ့အမည်မှမပါဘဲကိုအခုသတင်းစရာတယောက်ကရက်အားဖြင့်သုံးဘက်သာလို့တော့တယ်လို့ရေးလိုက်တဲ့အခါအစီငော်မတည့်ဖြစ်နေတာသတိထားမိပါလိမ့်မယ်ရက်အားဖြင့်လို့လည်းပြောသည်သုံးဘက်လို့တော့တယ်လို့လည်းဆိုသည်နောက်တစ်ခုကတော့စာနယ်ဇင်းစရာတွေရဲ့အလွဲချော်မဟုတ်ပါဘူးစားတောက်ဆိုင်တစ်ဆိုင်ကဆိုင်ပုတ်တစ်ခုပါစားတောက်ဆိုင်တန့်စင်ကန်းကိုအပြင်လူတွေဝင်းမသုံးဖို့ရေးထားတာပါအိမ်သားကိုစားသုံးသူများမှတပါအပြင်လူများသုံးဆွဲခွင့်မပြုပါတဲ့မြင်ရသူတွေပြုံးစရာဖြစ်ပေမဲ့စားသုံးသူဆိုတဲ့စကားကဒီနေရာမှာမသင့်တော်ကြောင်းထူးပြီးဆိုစရာလိုမယ်မထင်ပါဘူးပြောတာပြောနေရတယ်အခုလိုဝိုင်းဖွဲ့တဲ့အခါကိုယ်တိုင်လဲချေချော်လက်ချော်ဖြစ်သွားနိုင်တာကိုအတွေးပေါက်မိပါတယ်ရှင်စားပြီးမြင့်ပြီးလူမျိုးတင်ပါစေ